Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ9ရက်ဂျာတာပတိနေ့ညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းလိုမီတာ25 32 51နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်မဒီနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လူပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရှစ်သင်းပတ်တဲ့တမိုင်းဝင်တွေ့ဖို့ရှိနေကြမှာပဲဂျပန်ဝန်ကြီးချုပ်အင်ဂျီရိုမှာအမေရိကန်သမ္မတနဲ့ဒီနေ့တွေ့ဆုံမှုရှိနေပါတယ်အမေရိကန်ထုတ်ပစ္စည်းရဲ့အသုံးပြုခွင့်တားမြစ်ထားတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီပေါ်အမေရိကန်ရဲ့တက်ကတ်မှုတွေဖယ်ရှားဖို့သဘောတူညီချက်ရရှိသွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာနောက်ပြန်တောက်ကြနေမှာဂျင်းပါမယ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ရက်ဆိုင်လိုက်ပါတယ်
ကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်တွတ်တော်နားသွားတော့မသိဘူးမျိုးသားလို့တော့နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ပြည်သူပဲနားရဲအောင်မေးနေတာ
ပြည်သူလွတ်တော်ကိုယ်စားလှယ်တူပြောကြသွားတာပါဒီအကြောင်းနဲ့တူရိန်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုရိန်ဂျာဒုက္ခသည်တွေကကြိုးဆိုလိုက်တဲ့သတင်းနဲ့အတူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းချက်ဒုတိယပိုင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နောက်ပိုင်းမှာကျမ်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရှစ်သင်းပတ်တဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံမှုရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဒီနေ့အင်ဂျီရိုမှာအမေရိကန်သမ္မတနဲ့တွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲတရက်ကျင်းပဖို့လည်းစီစဉ်ထားတာပါ။ဂျပန်ဝန်ကြီးချုပ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတပ်မစ်ဆိုင်းတုံးအစီအစဉ်တွေကိုကန့်တရံမှာတိုးတက်မှုတွေတွေ့မြင်လို့ကြောင်းနဲ့1980နဲ့80ပြည့်လွန်နှစ်တွေမှာမြောက်ကိုရီးယားကဖမ်းဆီးသွားတဲ့ဂျပန်နိုင်ငံသားတွေအရေးမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံရမှာသမ္မတထရန့်အနေနဲ့ထက်သင်ဆွေးနွေးစီလိုတဲ့အကြောင်းဝါရှင်တန်ကဒီနေ့မထွက်ခွာခင်မှာပဲပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာရှစ်သင်းပတ်အင်္ဂါနေ့တွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ဒေသရင်းကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ပို့ပြီးထဲထဲဝင်ပါဝင်နေတာပါ။ထိပ်သီးတွေ့ဆုံမှုမတိုင်ခင်မှာပဲတရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးရရှိခဲ့ရုံသာမကမြောက်ကိုရီးယားခေါင်းဆောင်တွေလည်းနှစ်ချိန်တွေ့ဆုံခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုလမ်းပွင့်ထားတဲ့အကြောင်းပြောရင်းနဲ့ဖက်ဆီကန်ဂျပန်နိုင်ငံသားတွေအရေးအထောက်အကူဖြစ်နိုင်မှသာတွေ့ဆုံဆွေးနွေးဖို့ပြောဆိုထားပါ။ဂျပန်ဝန်ကြီးချုပ်ရဲ့ဒီကနေ့တွေ့ဆုံမှုအတွင်းအမေရိကန်ကိုတင်ပို့နေတဲ့တမ်နီနဲ့အလူမီနီယံတွေပေါ်အခွန်တိုးမြင့်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းဆွေးနွေးမယ်အလားအလာရှိနေပါတယ်။ဂျပန်နိုင်ငံအပါအဝင်အမေရိကန်ရဲ့မဟာမိတ်တွေကတော့အခွန်အစည်းအဝေးတွေကိုကန့်ကွက်နေကြတာပါ။ကန့်ကွက်ကုန်သွယ်ရေးမှာကန့်သတ်ချက်တွေဟာအကျိုးမရှိနိုင်တဲ့အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်။
ကနေဒါနိုင်ငံမှာဒီသတင်းပတ်ထဲချင်ပမဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေအပေါ်မဟာမိတ်တွေကဝေဖန်မှုတွေကြုံရနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမှာဖြစ်ကြောင်းသမ္မတရဲ့ထိပ်တန်းစည်းပွားရေးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအတွက်အခက်အခဲမရှိတဲ့အကြောင်းအမျိုးသားစီးပွားရေးကောင်စီညွှန်ကြားမှုလယ်ရီကတ်လိုကပြောဆိုခဲ့သလို G7 အဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာမှုတွေကတော့တစ်ခုမဟုတ်တစ်ခုရှိနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ရောမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေနဲ့ပါကုန်သွယ်ရေးစစ်ခင်းနေတာမဟုတ်ကြောင်းပြောခဲ့ပေမဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးနိုင်အောင်တတ်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဘယ်ဂျီနိုင်ငံဘရဆဲမြို့မှာမနေ့တုန်းကရောက်နေတဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကလည်းအမေရိကန်ရဲ့အခွန်စည်းမျဉ်းသစ်တွေကိုကုန်သွယ်ရေးစစ်ပွဲအဖြစ်မသတ်မှတ်နိုင်သေးကြောင်းပြောဆိုခဲ့သလိုအမေရိကန်အနေနဲ့မိတ်ဖက်နိုင်ငံတွေနဲ့မျှတတဲ့အပြန်အလှန်ကုန်သွယ်မှုတွေကိုသာတောင်းဆိုနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဟာမိတ်တွေနဲ့စီးပွားရေးအခြေတင်ဖြစ်နေတဲ့ကိစ္စတွေဟာစစ်ဖက်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုထိခိုက်စရာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ကနေဒါနိုင်ငံခွီဘက်မှာမနေ့ပြန်တောက်ချာနေကဆက်လို့စနေနေ့အထိကျင်းပမဲ့ G7 ထိပ်သီးညီလာခံအတွက်ပြင်ဆင်နေတဲ့အမေရိကန်သမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ခတ်လိုကတော့ကမ္ဘာကုန်သွယ်ရေးစနစ်ဟာယိုယွင်းပျက်စီးနေပြီးဒီအတွက်လည်းအမေရိကန်သမ္မတထက်ဖျက်ဆီးခဲ့ကြတဲ့တိုင်းပြည်တွေကိုအပြစ်တရားမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ CTE ကို ဒဏ်ခတ်မှုတွေဖယ်ရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားအီရန်နိုင်ငံအနေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုပ်သမား9000ကျော်လောက်ရှိတဲ့ ZTE ကုမ္ပဏီကဒေါ်လာ10,000ပေးဆောင်မှုနောက်ဒေါ်လာ3,000အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘောဖွဲ့တစ်ခုလုံးကိုအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဝန်ကြီးရော့စ်ကအမေရိကန်ရုပ်သံ CNBC ကိုပြောဆိုလိုက်တာပါ။ဒီဥစ္စာတွေလုပ်ငန်းကြီးပေါ်ရှေ့လျှောက်စီးကန်းနေတင်းကျပ်သွားမှဖြစ်ကြောင်းလည်းပြောပါရယ်ဒီကုမ္ပဏီကိုပြင်းပြင်းထန်ထန်အပြစ်ပေးလိုက်တဲ့အတွက်အမေရိကန်ရဲ့ကုန်သွယ်ရေးစီးမင်းတွေကိုချိုးဖောက်နိုင်ခြေရှိသူတွေပေါ်ဟန်တရရောက်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကုန်သွယ်ရေးစီးမင်းတွေကိုလိုက်နာကျင့်သုံးဖို့အမေရိကန်ကုသရေးဝန်ကြီးဌာနကရွေးချယ်ထားတဲ့အဖွဲ့တစ်ဖွဲ့ကိုလည်း ZTE ကုမ္ပဏီကစနစ်ငှားရမ်းအသုံးပြုဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါရယ်ဒီဥစ္စာတွေလုပ်ငန်းနဲ့သဘောတူညီနိုင်မှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့တွင်းကုန်ကုန်စီးချမှုတွေအတွက်စစ်ဆင်ညီနိုင်မှုတွေမှာတစုံတရာရက်ခတ်မှုရှိလိမ့်မယ်လို့မထင်ကြောင်းလဲအမေရိကန်ကုသရေးဝန်ကြီးကပြောဆိုထားပါတယ်
။ဂျော်ဒန်နိုင်ငံမှာသတင်းတပတ်ကြားဆန္ဒပြပွဲတွေကျုံခဲ့ရပြီးတဲ့နောက်အငင်းပွားစရာဖြစ်ခဲ့ရတဲ့အခွန်ဥပဒေချမ်းကိုပယ်ဖျက်မဲ့အကြောင်းဘရင်အဗ်ဒူလာရှစ်မောက်ကျန်းသစ်စာချိန်ဆပြီးတဲ့နောက်မှာပဲဝန်ကြီးချုပ်တည်ဖြစ်လာတဲ့အိုမာရာဇက်ကဒီကနေ့ပဲကြေညာပါတယ်။ဥပဒေမူကြမ်းကိုပြန်လည်ရုပ်သိမ်းဖို့သဘောတူညီချက်ရရှိခဲ့ကြောင်းဥပဒေပြုအမတ်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တစ်ကပြောဆိုခဲ့ပါတယ်။ဂျော်ဒန်နိုင်ငံမှာချိုးချံချွေတာရေးအစီအမံတွေကိုထောက်ခံခဲ့မှုကြောင့်ဆန္ဒပြပွဲတွေအကြီးအကျယ်ကျုံခဲ့ရတဲ့ဝန်ကြီးချုပ်ဟာနီမူကီတနင်္လာနေ့ကနှုတ်ထွက်သွားပြီးတဲ့နောက်အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ရာဇက်ကိုဘရင်ကဝန်ကြီးချုပ်တစ်ဖြစ်အင်ကာနေ့ကပဲခန့်အပ်ခဲ့တာပါ။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့မူဝါဒတွေနဲ့အညီအစိုးရကပြုပြင်ပြောင်းလဲမဲ့အစီအစဉ်တွေဟာလူမှုအဆင့်တန်းကိုထိခိုက်စေတဲ့ဆိုပြီးပယ်ဖျက်ဖို့ထောင်နဲ့ချီတဲ့ဂျော်ဒန်နိုင်ငံသားတွေလက်မော်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အလုပ်လက်မဲ့နှုတ်မြမမှုဆင်းရဲမှုနဲ့ကုန်စည်နှုန်းကြီးမားမှုတွေအတွေ့မကျေနပ်ကြတဲ့ဆရာဝန်တွေရှင်းနေတွေနဲ့ကျောင်းဆရာတွေလည်းမနေ့တုန်းကဆန္ဒပြကြပါတယ်။တိုင်းပြည်စည်းဝါးရေးကျဆင်းမှုတွေအတွေ့ဒေတာရင်းမတိမငိအခြေအနေတွေနဲ့နိုင်ငံတကာရဲ့အထောက်အပံ့လုံလုံလောက်လောက်မရဘဲစီးရီးယားဒုက္ခတွေထောင်ပေါင်းချီလက်ခံထားရတဲ့ကိစ္စတွေအပေါ်အစိုးရကအပြစ်ဖို့ထားပါတယ်။ဒေတာရင်းမတိမငိအခြေအနေတွေနဲ့ဆက်နွယ်ပြီးဂျော်ဒန်နိုင်ငံမှာစီးပွားရေးကျဆင်းမှုတွေကြုံခဲ့ရတဲ့အတွက်အစိုးရကြွေးမြီမြင်မာနေတာကိုရှော့ချနိုင်ဖို့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထည့်ဖို့ရေးနိုင်ငံတကာကြွေးရှင်တွေကဖိအားပေးနေကြတာဖြစ်ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကျသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါရယ်။အာဖဂန်နိုင်ငံမှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းရေးအတွက်ဖြေရှာရမှာတာလီဘန်တပုန်တွေပါဝင်လာအောင်ဂျိုးပန်းနဲ့အနေနဲ့ရှေ့သတင်းပတ်အင်ကာနီကဆက်လို့ဇွန်လ20ရက်နေ့ထိအစိုးရတပ်ဖွဲ့ဝင်တွေတစ်ဖက်သက်ပြစ်ခတ်ရစဲထားမယ့်အကြောင်းသမရအရှက်ကန်တွေကကြေညာလိုက်ပါရယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်လမ်းခင်းတဲ့အနေနဲ့သက်ဆိုင်သူတွေအားလုံးတက်ခတ်မှုတွေရစဲဖို့ဒီသတင်းပတ်ဆော့ဘိုင်းကအာဖဂန်ထိုက်တန်ဘာသာရေးကောင်ဆောင်တွေရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ပတ်သက်ပြစ်ခတ်ရစဲမှာဖြစ်တဲ့အကြောင်းနိုင်ငံကိုပြောတဲ့ဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာအာဖဂန်သမ္မတကပြောခဲ့တာပါပြစ်ခတ်ရစဲကြီးညာချက်ဟာတာလီဘန်အနေနဲ့သူတို့တန်ရုံလုပ်ရတဲ့ဟာလူလူရဲ့ရင်ထဲကထောက်ခံမှုကိုမရနိုင်ပေအထူးကျန်တဲ့အခြေအနေကိုသာရောက်နိုင်တယ်ဆိုတာပြန်ပြောင်းသုံးသပ်နိုင်မယ့်အခွင့်အလမ်းတစ်ရပ်ဖြစ်တဲ့အကြောင်းလဲသမ္မတကပြောပါတယ်အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်ကလည်းသမ္မတရဲ့တာလီဘန်အပေါ်အပြစ်ခတ်ရစဲကြီးညာချက်ကိုလေးစားလိုက်နိုင်မယ့်အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အာဖဂန်နိုင်ငံကကုလသမဂ္ဂကိုယ်စားလှယ်ရုံးကလည်းအစိုးရရဲ့ကြီးညာချက်ကိုကြိုဆိုခဲ့ပါတယ်
အီရန်နိုင်ငံမြို့တော်ဘက်ကရက်ကဆရာစီတီအရမမနေ့ဗုဒ္ဓဟူးနေ့ညကလက်နက်သုံးလောင်းရုံပောက်ကွဲတာကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့ကြာသပတေးနေ့မနက်မှာတော့ဒေသခံတွေအပြည့်အစည်းတွေကိုလာကြည့်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့ကပောက်ကွဲမှုနဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့သတင်းအချက်အလက်တွေကလည်းကွဲပြားနေပါတယ်။သတင်းတချို့မှာတော့ဗလီတစ်ခုတည်းမှာလက်နက်တွေတူလောင်ထတာလို့ပြောဆိုနေပြီးပြည်ထောင်စုဝန်ကြီးဌာနရဲ့ကနဦးထုတ်ပြန်ချက်မှာတော့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုလို့ပြောဆိုထားတာပါတခြားအဆောက်အုံအတော်များများလည်းပျက်စီးခဲ့ရပါတယ်ပ ဘာဖြစ်ခဲ့တယ်လဲဆိုတာကိုအတိအကျဖော်ထုတ်နိုင်ဖို့စုံစမ်းစစ်ဆေးနေပါတယ်ဆရာစီတီကတော့အမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာဒန်နဲ့ကွန်ဆာဗေးတစ်တွေအကောင်ရာဒေသဖြစ်ပါတယ်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာဒန်ရဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်တွင်နေရာအများစုကိုနိုင်ထားတာပါရွေးကောက်ပွဲရလဒ်တွေကိုတော့ပြန်လည်ရည်တွက်ဖို့မနေ့ဗုဒ္ဓဦးနေ့မှာလက်ရှိလွှတ်တော်ကညွှန်ကြားထားပါတယ်ရှင
်တရုတ်နိုင်ငံကွန်ဂျူမြစ်မှာအမေရိကန်ဆိုတာတာဝန်ရှိသူဆက်ဆက်ဝေနာခံစားခဲ့ရတဲ့အတွက်တပ်တမန်တွေနဲ့မိသားစုဝင်တွေကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်တတော်များကိုနေရပြန်ပို့လိုက်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ဆိုရဝန်ထမ်းဟာသူတို့ညင်သားနဲ့ပုံမှန်မဟုတ်တဲ့အတန်းနဲ့ဖိအားထံကြောင်းအုံတော်မှာအနှဲငယ်ဝေနာခံစားခဲ့ရတဲ့အတွက်ပြီးခဲ့တဲ့လတည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျန်းမာရေးသတိပေးချက်တည်းရထုတ်ပြန်ထားတာပါနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ကြီးမားတဲ့ကျန်းမာရေးဆိုင်ရာဖြစ်ရတစ်ခုဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်ဝန်ကြီးမျိုးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစီးပွားဆိုင်ရာဖော်တခုလိုပြီးအကူအညီတောက်ခံသူတွေအားလုံးကိုလည်းကျန်းမာရေးစစ်ဆေးခဲ့တယ်လို့တော်တော်များကိုလည်းနောက်ထပ်ကျန်းမာရေးစစ်ဆေးမှုတွေအတွက်အမေရိကန်ကိုပြန်လည်ဆေးလွတ်ထားကြောင်းပြောဝင်ရသူဟက်တာနော်ရက်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဝေနာခံစားခဲ့ရတဲ့ဒရင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုဖော်ထုတ်နေအောင်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်အစိုးရဝန်ထမ်းတွေကအရင်တုန်းကလည်းအလားတူဝေနာခံစားခဲ့ရဘူးတွေနဲ့တူညီမှုရှိမရှိဆက်စစ်သွားမှာဖြစ်တဲ့အကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်
ဂွတ်တီမာလာနိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့ကဖွေခိုးမီးတောင်ထပ်ပြီးတော့ပောက်ကွဲခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစ조사ရှာဖွေနေကြပါတယ်။အနည်းဆုံး69ယောက်သေဆုံးတဲ့အကြောင်းအတည်ပြုထားပြီးသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုဆက်ပြီးတော့ရှာဖွေနေစေပါ။အခုပောက်ကွဲခဲ့တဲ့ဂွတ်တီမာလာကမီးတောင်ကတော့ဗဟိုအမေရိကန်မှာပောက်ကွဲမှုအများဆုံးမီးတောင်ရှင်တစ်ခုဖြစ်ပါတယ်။မီးတောင်ရဲ့အနောက်ဖက်တောင်ဆောင်ကကျောက်တွေကနေစီးဆင်းလာတဲ့ကြောက်တုံးကြောက်ခဲတွေနဲ့တစ်တုံးနေပါတဲ့ချွေရီတွေကပန်တလီယွန်မြစ်ကိုဥတီပြီးလမ်းကြောင်းတင်နဲ့စီးဆင်းလာတဲ့အကြောင်းလဲဂွတ်တီမာလာရဲ့ငလျင်တိုင်းတားရင်းနဲ့မိတော်ဆောင်ချီရေးဌာနကသတိပေးထားပါတယ်။မိုးရွာသွန်းမှုတွေကြောင့်ပြည်တွေရွှွင့်နေတဲ့အပြက်အစီးတွေလည်းစိုးစိုးဝါးဝါးပြိုကျလာနိုင်တယ်လို့အာနာပိုင်တို့ကသတိပေးထားပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကောင်းလင်းနဲ့မတ်တင်ကြီးထိုက်တို့ပြပြခဲ့ကြတာပါ VN အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာနားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်မနေ့ပြန်ဇွန်လ10ရက်နေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့အမျိုးသားနဲ့ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရက်စလုံးကိုပယ်ဖျက်လိုက်ပါတယ်မကြောက်ခုလိုလို့တလဲဆိုတာလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်လည်းရှင်းရှင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့မမေခါကစုံစမ်းမေးမြန်းထားတာပါ
။မနက်ဖြန်ဂျွန်လ10ရက်နေ့မှာလုံမယ်ဆိုတဲ့ပြည်သူ့လွှတ်တော်အစည်းအဝေးတွေကိုပယ်ဖျက်ကြောင်းပြည်သူ့လွှတ်တော်ကကြေညာချက်ထုတ်ပါတယ်။ဘာကြောင့်လဲဆိုတာအကြောင်းပြချက်မရေးထားသလိုဘယ်တော့ပြန်ဆမလဲဆိုတာလည်းမပါဝင်ပါဘူး။အမျိုးသားလွှတ်တော်ကလည်းမနက်ဖြန်အစည်းအဝေးတွေကိုပယ်ဖျက်ထားတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။အခုလိုရုတ်တရက်လွတ်တော်အစည်းအဝေးတွေပယ်ဖျက်လိုက်တာနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ညွှန်ကြားရေးမှူးဦးကုတ်ကိုနိုင်ကို VOA ကဆက်သွယ်မေးမြန်းလာမှာတော့ရုံးစင်းကနေအချိန်မှာအခုလိုပယ်ဖျက်ကြောင်းသိခဲ့ရတာဖြစ်ပြီးသူကိုယ်တိုင်တော့အသေးစိတ်မသိရှိရသလိုဘာကြောင့်ပယ်ဖျက်ရတယ်လဲဆိုတာလည်းမသိရကြောင်းအခုလိုပြောပါတယ
်။ဟိုနားရပဲသိတာခုနကအဲဒီဟိုဒီရုံးစင်းကနေမှာနှစ်ဖြင်ကတော့ဥက္ကဋ္ဌကောမရှိဘူးတင်တယ်ခါတိုင်းတော့အဲ့လိုပဲဖြစ်ပါတယ်ဟိုပြတ်တဲ့ခါတော့ဒီအတင်တော်ဟိုဘက်ပြန်ခေါ်သွားတာပေါ့သူရေးပေါ်ပါရှိတယ်မလို့ပေါ့နော
်ရခိုင်ပြည်နယ်အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရမှာနိုင်ငံတကာကပုဂ္ဂိုလ်တဦးထည့်သွင်းခြင်းကိုပြန်လည်စဉ်းစားဆုံးဖြတ်ဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကကြမ်းခံရေးပါတီဘက်ကတင်သွင်းထားခဲ့ပါတယ်ဒီအဆိုကိုမနက်ဖြန်လွတ်တော်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ဒီလိုဆွေးနွေးရမှာဖြစ်လို့ရုတ်တရက်အစည်းအဝေးကိုပယ်ဖျက်လိုက်တာဖြစ်တယ်လို့တုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒီလိုကြောင့်ဆိုတာကိုတော့ VOA ဘက်ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့ဒီလိုထင်မြင်ချက်တွေကိုအတည်ပြုပေးနိုင်ခြင်းမရှိကြောင်းနဲ့အမျိုးသားလွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်တနင်္လာနေ့မှာပြန်လည်ပြုလုပ်မှာဖြစ်တယ်လို့သူကပြောပါတယ်
။ဘာကြောင့်နားရဲဆိုတာကျွန်တော်တို့ရှိရော explanation တော့မထုတ်ဘူးလား။ကျေဝင်တော့သူဘာမှပြောတာတော့မကြဘူး။အဲဒီပြန်ဆမဆိုကျွန်တော်တင်းလာနေကျွန်တော်မျိုးသားပြန်ဆမ။အတိအကျမသိနိုင်သေးဘူးလား။သူတို့ကသင်္ကြန်ကြီးကြီးကြောက်ပြောနေတာရောရှိတာဝေးလား။ဒါကကွန်ဖာမဖြစ်ပါဘူး။
အခုလိုပဲဖြတ်လိုက်တာကဗဟေလိစံလွန်နယ်လို့ဆိုလာသူကတော့ကြံ့ခိုင်ရေးပါတီကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပ
ါကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်လွှတ်တော်နားသွားတော့မရှိဘူးကျွန်တော်အဲ့ဒီကမေကုံးဆက်ချင်းကကော်မလေးကဖုန်းဆက်တာကအဘမနေ့ပြန်မေးရမယ်မေကုံးကတဲ့မနေ့ပြန်တော့မေးစရာမလိုတော့ဘူးတဲ့အဲ့လိုပဲပြောပြီးဖုန်းချတော့ဟာလွှတ်တော်နားမတော့မရှိဘူးအမျိုးသားလွှတ်တော်နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ပြည်သူ့ပဲနားရဲအောင်မေးနေတာ
အရေးတကြီးနိုင်ငံတကာဧည့်သည်တွေနဲ့တွေ့ဆုံရမယ်ဆိုရင်လေအခုလိုလွှတ်တော်အစည်းအဝေးတွေကိုရနာတက်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပေမဲ့ဒီလိုအရေးကြီးဧည့်သည်တွေနဲ့တွေ့ဖို့ရှိတယ်ဆိုတာလဲမကြားမိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် SNLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းအောင်ကျော်ကတော့မနှက်ဖန်ရနာလိုက်တာနဲ့ပတ်သက်လို့အခုလိုပြောပြလာတာပါ။အ
ော်မသိဘူးကွာ။ကျွန်တော်ကတော့စောစောတုန်းကတော့အစီအစဉ်ထွက်ပြီးတော့နောက်ကျတော့ကျွန်တော်တို့ထောင်ရောက်တော့လေးနိုင်ထုတ်ခံပြီးတော့အဲ့လာတော့အစီအစဉ်ချက်တင်လိုက်တယ်နောက်စက်တင်ရဲ့ဂျင်ပါမင်းလေးကိုနောက်မှဆက်ကြည့်ရမယ်ဆိုတာပဲပြောတယ်ကျွန်တော်လည်းမသိလိုက်ဘူးခင်ဗ
ျပယ်ဖြဲရခြင်းအကြောင်းရင်းကိုအတီးပြုချက်ရဖို့လွှတ်တော်ရုံးနဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူတွေစီဆက်သွယ်မေးမြန်းပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူးရှင
် VV သတင်းနောက်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရခိုင်ဒေသအရေးနဲ့ပတ်သက်ပြီးလည်းတင်ပြကြပါတယ်ရခိုင်ပြည်နယ်ကနေရာစွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့ပေါ်ရခိုင်မောင်တော်ကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်ဂျာဒုက္ခသည်တွေကကြိုးစိုးလက်ခံကြပါမယ်လို့သူတို့အတွက်ခိုင်မာတဲ့လူညုံရေးအာမခံချက်လွတ်လပ်စွာသွားလာခွင့်အပအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်ပြီးအကြမ်းဖက်တိုက်ခတ်မှုနဲ့နေမြေရှင်းလင်းမှုတွေအတွင်းဆုံးရှုံးနှင်နာခဲ့မှုအပေါ်တရားမျှတစွာဆောင်ရွက်ပေးဖို့ကိုတောင်းဆိုကြပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ကပြောပြမှာပါ
နေရဆွန်ခွာတင်းချောင်တဲ့သူတွေမိမိတို့ရဲ့သဘောဆန္ဒအလျောက်ဂုံတိတ်ခါရှိစွာနဲ့နေရရင်ကိုပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့အတူမြမအစိုးရတို့ကြားသုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစကြွန်လွားဇွန်လ6ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလက်ခံကြပါတယ်ဒါပေမဲ့လို့နိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံနာခွင့်ရေးအပြေဝပေးရေးအပါအဝင်သူတို့အတွက်ခိုင်မာတဲ့ဘဝအမကန်ချက်နဲ့အသက်အန္တရာယ်လုံခြုံရေးအလေးထားဆောင်ရွက်ပေးဖို့ကိုတောင်းဆိုပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားသူတွေကိုတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်ခေါ်ဝေါ်သုံးဆွဲပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမောင်မောင်ကတော့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားအခုလိုပူးပေါင်းဆောင်ရွက်မှုကိုကြိုးစိုးပေးမယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေစုပေါင်းတောင်းဆိုထားတဲ့တောင်းဆိုချက်၁၂ချက်ပါဝင်တဲ့အချက်တွေကိုဦးစားပေးဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ
်မြန်မာအစိုးရကဟိုကလသမကမဟာမင်းကျောင်းယူနီဆာနဲ့ UNDP နဲ့လည်းမတူတာဟာကျွန်တော်ညာတို့ကဒီပတ်ကကျိုးကျိုးဒါပေမဲ့အတိတ်ကကျွန်တော်ဒုက္ခစင်ညာကတောင်းဆိုချင်တာသဘောကကျွန်တော်ပထမပိုင်းမှာ UN Security Force ကိုကျွန်တော်နာထူစီရမယ်ကျွန်တော်ကြားစက်ကမှမနေဘူးပေါ့မူလနေရမှာမဆုံးမယ်နမေဆုံးမှာကျွန်တော်အဲ့ဒီမှာဆုံးဆုံးခံရတဲ့ဥစ္စာဖြစ်စီကျွန်တော်လျာနေတယ်အကောင်ကျွန်တော်တို့ကိုပြရမယ်ကျွန်တော်နိုင်ငံသားလောလောဆယ်တော့လာကွန်ပြရမယ်နိုင်ငံသားသိကမှကျွန်တော်ဘုလုံးပြန်ဆောင်မှာပါကျွန်တော်နောက်တစ်ခုတော့ပို့ချင်တာဒီမှာဒီမှာနေခဲ့တာအချိန်မှာဒီမှာဝင်တဲ့တွေပါတယ်ကျွန်တော်တို့ဒီစာနယ်ပယ်ဆက်ပြီးတော့သဘီခင်ရတဲ့ရှိတယ်ဒီအကောင်ဒီဖူဒီအဒီဘီခဲမှာပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံခဲမှာပေါ့အဲ့ဒီဝင်တဲ့တွေကိုမူလနေရာမှာပဲသူတို့ကလို့အဝန်တန်းဆောင်ပြရမယ်
ရခိုင်ပြည်နယ်မောင်နှံမြို့နယ်မြို့တကြီးကျေးရွာသားကိုလာထွန်းကလည်းအခုလိုမျိုးကုလသမဂ္ဂနဲ့မြမအစိုးရတို့ကြားပူးပေါင်းဆောင်ရွက်ချက်ကိုကြိုဆိုပြီးတော့အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ကိုအတိအမှတ်ပြုရင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့စိုးရိမ်နေဆဲဖြစ်ကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအထူးအလေးပေးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကကြတော့ကျွန်တော်လူတွေကပြန်လာဖို့အခါကြတော့အရင်ကတည်းကကျွန်တော်နိုင်ငံသားဖြစ်တဲ့အဲ့ဒါကိုမြမအစိုးရကနေပြီးတော့အတရားမဲ့ပြုကိုပြုရမယ်ဆိုတော့စုံပြည့်ချက်တစ်ခုရှိတယ်နောက်တစ်ခုကျတော့ဒီ humanity အပိုင်းပေါ့လူသားချင်းစာနာမှုဆိုင်ရာပေါ့အဲကျွန်တော်လူတွေမှာအခုကပြောရရင် ever ရောက်သွားတဲ့လူတွေမှာဘာတစ်ခုမှမရှင်းဘူးဆိုတော့အဲ့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ JC ပြင်းနေဆိုတာကိုတော့ကျွန်တော်ကြည့်ဆိုတယ်အဲ့ဒီ area ပေါ်မှာတော့အားရတယ် ဒါမဲ့ကုလသမဂ္ဂနဲ့သဘောတူညီချက်လုပ်တဲ့အခါကျတော့ဘယ်လောက်ထိလွဲ့လဲမလဲဆိုတာကတော့ကျွန်တော်တို့မှသုံးချရမယ်
။နောက်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းစံဖတ်တိုက်ခိုက်မှုဖြစ်စဉ်တွေအတွင်းနှစ်နာခဲ့ရတဲ့ကာယကံရှင်နေနဲ့မိသားစုဝင်တွေရဲ့သဘောဆန္ဒတွေကိုအလေးထားမေးမြန်းသင့်ပြီးတော့ ARS စံဖတ်တိုက်ခိုက်သူတွေနဲ့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးခံရမှာကိုစိုးရိမ်နေကြစေဒုက္ခသည်တွေရဲ့လုံခြုံရေးအာမခံချက်အတွက်လည်းယုံကြည်မှုရအောင်ဆောင်ရွက်ပေးသင့်တယ်လို့မောင်တော်ဒေတာကန်ကိုလာထွန်းကဆိုပါတယ်
ရခိုင်ပြည်နယ်မှာပြစ်ထွားခဲ့တဲ့ပြဿနာတွေကိုပြင်းချင်းရှင်တဲ့ဆိုလို့ရှိရင်နိုင်ငံတကာပြည်စည်းလဲပါရမယ်ပြီးတော့ကျွန်တော်ကာယကင်ချင်းတွေနဲ့လဲအစိုးရကစကားပြောဖို့လိုတယ်ကျွန်တော်ဘာတွေခံစားနေရလဲကျွန်တော်ကိုဘာတွေလုပ်ပြင်ရအစီအပြင်လဲဟိုအစိုးရနဲ့ကျွန်တော်လူတွေနဲ့တိုင်ပင်ဆွေးနွေးချင်းမှအစီအပြင်ပါပေါ့အခုကဒီပြဿနာပြစ်ထွားတာအခုမဟုတ်ဘူးနှောင်းစင်းကြီးကတည်းကပေါ့အစိုးရအနေနဲ့ကျွန်တော်လူဒီအပွဲစီမှကျွန်တော်လူတွေခေါ်ပြီးတော့ဟိုတိစုံစင်းနေတာတို့ဘာလို့အဲ့အရမရှိဘူးအဲ့အရမရှိမရှိတော့ဒီပြဿနာဟိုပြေလေသွားမှလည်းမမြင်ဘူးဥပမာအဖေရောက်သွားတဲ့လူတွေတိမှဒီအာစာရနေလူတွေအများကြီးပါလို့ဆိုပြီးတော့ဒီမှာတည်င်းစာတွေဘာတွေမှပညာသာရှိတယ်တကယ်တော့အဲ့မှာဒီအာစာအပွင့်ဝင်တွေမဟုတ်တဲ့လူတွေအများကြီးပဲမှသူတို့စည်ရင်းတွေတိကြတာအဲ့ဒီကိစ္စတွေကြတော့ကျွန်တော်လူတွေကစူးရင်တယ်ပေါ့နော်သူတို့တကယ်လို့ဒီဘက်ရောက်လာရင်သူတို့ကတန်းအဆန်းခံရမယ်ပြီးတော့တောင်ချခံရမယ်ဆိုပြီးတော့လူတွေကစူးရင်တယ်ပြီးတော့ခုတရားစီရင်ရေးဘက်မှာကြတော့လဲကျွန်တော်ကြတော့ဘာတစ်ခုမှမျက်မှတ်တတ်တာဟိုကစစ်ဆင်မခံရဘူးပေါ့အဲ့လိုကပိုင်းတွေရှိတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ဆက်လျင်းပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းမယ်လို့လည်းမြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်စုံစမ်းစစ်ဆေးမှုရဲ့ရလဒ်အနေနဲ့အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာလည်းထည့်သွင်းဖော်ပြထားပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီအမေရိကန်တန်ကကြာတာပြင်းညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းနဲ့ VOA တို့တီးသန့်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပါတော့မယ်ခင်ဗျာအငင်းပွားစရာကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရှေးလေးလုံးပါတီနိုင်ငံရေးပါတီအဖြစ်တရားဝင်မှတ်ပုံတင်တဲ့အခြေအနေပြည်ထောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲကော်မရှင်ပေါ်အယုံကြည်မရှိဘူးလို့လာမယ့်ဂျားဖြတ်ရွေးကောက်ပွဲမှာပါတင့်စဉ်းစားနေတယ်ဆိုပြီးပြောဆိုတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောထားအမြင်ဆရာတွေကို VOA Editor ဒေါခင်ဆိုးဝင်းကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကိုတီးသန့်တွေ့ဆုံမေးမြန်းထားတာပါ
နိုင်ငံရေးပါတီအသစ်တွေလည်းမှတ်ပုံတင်နေတာကြားပါတယ်အဲ့တော့နိုင်ငံရေးပါတီအသစ်မှတ်ပုံတင်တာတွေရောအခြေအနေဘယ်လိုရှိပါလဲရှင်နောက်ထပ်အသစ်တွေပေါ့ကဲ
ကျွန်တော်တို့အခုနိုင်ငံရေးပါတီတွေကမှတ်ပုံတင်ပြီးသား109ပါတီရှိပါတယ်အဲ့ဒီမှာတချို့ပါတီတွေကပူးပေါင်းသွားတာတချို့ပါတီကပဲသွားတာနဲ့ဆိုရင်15ပါတီရှိပါတယ်အဲ့လက်ရှိတော့ဒီ95ပါတီ95ပါတီမှာကျွန်တော်တို့ပါတီလုပ်ငန်းတွေမှာစီကမ်းနဲ့မညီညွတ်လို့ရပ်ဆိုင်ထားတာပါတီက3ပါတီရှိပါတယ်အဲ့ကြလက်ရှိမှာ92ပါတီကအရှင်ပြိုင်လို့ရမှာ
ဟုတ်ကဲ့ပါ
မှတ်ပုံတင်ထားတဲ့ပါတီတွေကတော့မှတ်ပုံတင်စစ်စဲမပြည့်ပြတ်တင်တော့ကျွန်တော်တို့အချိန်မီရင်တော့ဝင်ဝင်ရမှာပါအချိန်မမီတော့ဝင်ဝင်ပြုလုပ်နိုင်မှာမဟုတ်ပါ
အခု90နာမည်ကြီးနေတဲ့ဒီရှစ်လေးလုံးပါတီပေါ့နော်သူတို့လည်းမှတ်ပုံတင်ထားတယ်လို့ပြောပါတယ်အဲ့တော့သူတို့ရဲ့ဒီမှတ်ပုံတင်ထားတဲ့အခြေအနေလေးပေါ့နောက်ပြီးတော့သူတို့ဒီလာမဲ့ဂျာပြရေးကောက်ပွဲမှာရောရှင်တိုင်နိုင်မဲ့အလားအလာရှိပါလားရှင
်ကျွန်တော်တို့ကတော့ဒီလုပ်ငန်းစဉ်တိုင်းပဲဆောင်ရွက်နေတာပါမှတ်ပုံတင်ကြဖို့မြန်နာမမြန်နာတော့ကျွန်တော်တို့ဆက်ဆက်ဆောင်ရွက်နေရတဲ့ဒီလူမျိုးကြီးကြေးဌာနပြည်ရေးဝန်ကြီးဌာနနဲ့ပဲသက်ဆိုင်ပါတယ်အဲသူတို့ကြီးကအချိန်မီကျွန်တော်တို့ကင်းချင်းချောင်းထောက်ခံချက်ရရင်တော့ကျွန်တော်တို့ကပါတီတီတောင်ဝင်ပြုမှာပါသူတို့ရှိတဲ့ကင်းချင်းချောင်းပြည့်စုံတင်ရင်တော့ကျွန်တော်တို့ဒါခွင့်ပြုလို့မရသေးဘူ
းသူတို့ပါတီဒီရှစ်လေးလုံးပါတီထောင်းတဲ့နေရာမှာပြည်ရင်းရောပြည်ပရောကန့်ကွက်တန်တွေကြားနေရပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့သူတို့ကန့်ကွက်တာတဲ့ကန့်ကွက်တဲ့အတွက်ကြောင့်မလို့သူတို့ပါတီမှတ်ပုံတင်ခြင်းနေရာမှတ်ပုံတင်တဲ့နေရာမှာခက်ခဲနေများရှိပါလားရှင
်ကျွန်တော်တို့ပါတီများမှတ်ပုံတင်ခြင်းဥပဒေမှာတော့ကန့်ကွက်သူရှိရင်တော့ကျွန်တော်တို့ကစစ်စစ်ပြီးတော့
Talking so wing at the Twizzle, Mimian, Timbiaga, Pibarakna. Viewyani told him be the season in a battle of Weaver and Champagne at the chain, Tonginess, so you know. Viewer email is a Burmese at viewernews.com, Sayida and Lu, Sarega to send Sayida said the Lure, so you know Lisaga, Viewer Mumawai season to send Sayida Mashianga Zanga, Yangon Saray Deep Pibarakna, Jagima, a person Ganarigo, Tolendamaba.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနံပါတ်25 32 51တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီပြည်တော်စုတက်မတော်အစ်စ်ဖွဲ့ရမယ်ဆိုလို့ရှိရင်လေအခုဒီစဲတက်မတော်ကလုံးဝအခုလုံးလုံးစဲကတော့လက်မခံနိုင်သေးတဲ့အခြေအနေ
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်နဲ့ပတ်သက်လို့နောက်ပိုင်းတင်ဆက်မယ်တိုင်းရင်းသတင်းလွှာမှာနားဆင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ရေယုံကြီးယောဂအကြောင်းကိုတင်ပြထားပါတယ်ရေယုံကြီးယောဂဟာကဘာမာရောမြန်မာမှာပါအဖြစ်များနေပြီးမျက်စိမှာဖြစ်ခဲ့ရင်အန္တရာယ်ကြီးပြီးအသက်ကြီးသူတွေမှလည်းပိုဆိုးတတ်တယ်လို့ပြောဆိုနေကြပါတယ်စောစောသိခဲ့လို့ရှိရင်အမြန်ဆုံးကုသတဲ့နယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ရေကြောင့်ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ဒီယောဂါဘလို့ကူးစက်ခံရပြီးဘလို့ကာကွယ်ကုသတဲ့မှာလည်းဒီကြောင့်မြန်မာနိုင်ငံကအရေးပါအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคทุกคุณเสี่ยวเหวินจีดร.ซูเวินครับเราเรียกที่ Happy Soul Star หรือขอเรียกเยยงจีโยคะมาเสี่ยเนาะญาติไหนมาผิดแต่นี่ตาบลาชิเลยเสี่ย
ดูว่าတော့အဖြစ်များတဲ့အထဲမှာပါတယ်ญาติဒီမှာတင်မကဘူးတကဘာလုံးဖြစ်တဲ့ဟိုကုသေယောဂဒီထဲမှာဆိုအဖြစ်များတဲ့ယောဂလို့ပြောလို့ရတယ်ပေါ့เนาะအထူးသဖြင့်လူကြီးတွေမှာပုံပြီးဖြစ်များတဲ့အရင်တော့ရေကြောက်ပေါက်ခဲ့တဲ့လူတွေမှာပုံပြီးဖြစ်များတယ
်ဟုတ်ကဲ့เสี่ยဒီเยยงจีโยคะကအဓိကဘာကြောင့်ဖြစ်လဲ
ไวรัสကိုကူးစက်တာဗျရေကြောင်ဖြစ်စေတဲ့ไวรัสပိုးကြောင့်သူကဖြစ်တာရေကြောင်ဖြစ်ပြီးတဲ့နောက်အဲ့ไวรัสပိုးကကိုယ်ခန္ဓာအပြင်ပြန်မထွက်တော့ဘဲနဲ့ကိုယ်ခန္ဓာကြောယူတဲ့အာယုံကြောဆဲတွေအတွင်းထဲမှာသူကအောင်းပြီးတော့ခူပြီးတော့နားနေတယ်တခါနောက်တစ်ခါကျတော့သူပြန်ထလာပြီးယောဂပြန်ဖြစ်တဲ့အခါကျတော့ရေကြောင်မဟုတ်ဘဲနဲ့ရေုံကြီးနေနေသူကဖြစ်လာတာဖြစ်တယ်ရေကြောင်ပေါက်တဲ့လူ100လောက်မှာအယောက်20လောက်ကအသက်ကြီးလာတဲ့အခါကျရင်ရေုံကြီးဖြစ်တတ်တယ်အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟိုဗိုင်းရပickets ဆိုတာထကြွပြီးရေယုံကြီးပြန်ဖြစ်စေတယ်ဆိုတာတော့အကြောင်းရင်းတိကျတော့မသိသေးဘူးကြ။ဒါပေမဲ့ရုပ်တရက်ပေါ့နော်။ကိုကားကျသွားတဲ့အခါမျိုးတွေဥပမာဒုတ်ပွေးဖြစ်တာ၊ဖျားတာ၊ဖိဖိစီးများတာ၊ကင်ဆာဖြစ်တာတို့၊ဒူကီးမီးယားဖြစ်တာတို့၊ AIDS ဖြစ်တာတို့၊ HIV ဖြစ်တာတို့၊စီဂျိုသိပ်ပြီးတော့ထိန်းနေရတာတို့၊ကင်ဆာဆီးသိနေတဲ့လူတွေတို့၊ဒါကူကနာအင်္ဂါပစားထိုးကူးစက်ထားတဲ့လူတွေတို့နောက်တစ်ခါကော်တီဆုံးဆီးကြကြီးသုံးဆဲနေရတဲ့လူတွေမှာသူအဖြစ်များတယ်ဗျ။ဒီရေုံကြီးကရေကြောင်းတော့ကူးစက်မှုမများဘူး။ဒါပေမဲ့ရေကြောင်းမပေါက်သေးတဲ့လူတွေတော့ကူးစက်နိုင်တယ်။ဒီမွေးကင်းစား green ငယ်ပြီးကိုယ်ခံအားကျဆင်းနေတဲ့လူတွေအများဆုံးကူးစက်လွယ်တယ်ပဲ။ကူးစက်တာကတော့ဒီရေကြောင်းအနေနဲ့ကူးစက်ခဲ့တာများတယ်။ရေုံကြီးဖြစ်တဲ့လူတွေကရေကြောင်းအရင်ကူးစက်ပြီးတော့မှနောက်တစ်ချိန်မှာရေုံကြီးပြန်ဖြစ်တာ။အဲတော့ရေကြောင်း virus ကဘယ်လိုအချိန်ထဲမှာကူးစက်လဲဆိုရင်အသက်ရှင်လမ်းကြောင်းကနေတဆင့်ကူးစက်ကြတာ။နောက်ထိပ်သွင်းမှုကလည်းဒုတိယအနေနဲ့ကူးစက်တယ်ဒါပေမဲ့အသက်ရှူလမ်းကြောင်းကတစ်ဆင့်ကူးစက်တာပိုများတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရခြင်းအကြောင်းတွေကိုသိထားတဲ့အခါကျတော့တချို့တော့မသိဘူးပါဆရာနော်ကာကွယ်နိုင်တဲ့ဘာရောမလို့ရှိတယ်
တိုင်းနိုင်ရင်ဒီရေကြောင်းဖြစ်နေတဲ့လူရေုံကြီးဖြစ်တဲ့လူအဲဒီလူတွေနဲ့ကိုယ်ကတိုင်းနိုင်သလောက်ဝေးဝေးကွာကွာမှနေနိုင်တော့ကောင်းတာပေါ့နော်ဒါပေမဲ့လည်းပြည်စုကူးစက်ပေးရတဲ့လူနာရှင်တွေမိသားစုဝင်တွေကျတော့အဲလိုမျိုးနေဖို့တော့ဖဲ့တာပေါ့နော်အဲလိုမျိုးဆိုရင်တော့တန်နိုင်တော့နှကောင်းဆူလေးတွေဆူထားရင်တော့ရေကြောင်ဗိုင်းရပ်စ်ပိုးတွေရှူတာတော့နည်းနည်းအနည်းနဲ့သမျှတော့နည်းမှာပေါ့နော် ये जाओ तो कागज़ ये रो संधा निर्णय सुनवे शीले
ओके सर अरो ये योगा अच्छे लावे से हो चाहिए योगा वो सोचो सीधी तीन है ब्लू लखना रे साउंडी बोलूँ मैं
ऐ लखना रे ये जी ले यारे उती डारे का चारों ली कुले पुबियो मिमें संधा माची रे जो तीन है ना वो जो आसान में सुने ये व्याधे निया या मा उंजो दी सदारु नारारु सुरारु सारे खंगामु दी इन बोला रे टीएन ये लोग जाए वियो मा निये निका बोला ऐ निया मा दी ये प्यारा कंगे डाले पीजिंग पीते दे दी ये अनिवें बोमा ये जालु मियो अजीजी बुरे सुला जोंगा ओक्सुला था बोला रे नारी पंचो डाले कामा नारी पीबियो नपीली पीते दे गुविं เออเนี่ยอารมณ์อสานี่สงดีนบัดตรงมาหลอกที่จังเลยตัวงาเจ็บไปเนี่ยกาดีนาละจังเกดเลยเนี่ยอารมณ์ขึ้นดาก็คู่ขนานเนี่ยเต็มมามาญาติขึ้นดิเอ่อนอกถ้าญัตนาหรือละม้องหรือฉีดาหรืออะตุเนี่ยอะไรมาเลยขึ้นดิไอ้ญัตนามาขึ้นพี่รอดีญัตลงมาขึ้นเลยสู้ยังญัตสิเนี่ยมาขึ้นเลยสู้ยังอ่ะทุกปิสาหรือหลูเลยบาเพลโลเลยสู้รออายุจ้อไล่ตัวล่ะสู้รอ ดีเนี่ยสิเลี้ยงจีเดอเนี่ยจีรออายุเจ้าบ่ที่ใกล้เดสู้ยังเนี่ยสิอิญญ์กวยได้ที่ผิดรูปอ่ะอะล่ะยีจีเดตามุโลไอ้เนี่ยมาผิดเลยสู้ยังเนี่ยสิเสียงเนี่ยตู่กูเกยะดาภิยกูตาบุหลูเลย
โอเคแล้วทุกข์อ่ะตะเกลุดิกูตาบุไม่ลุกขึ้นไหนรู้สิอ๋อดิรอบสะตวยปฏิญาณนี่ตะเนี่ยอเนชาสิล่ะรอบสะตวยปฏิญาณนี่ดียังจีมาผิดแต่ปาเลยสู้อ่ะเหมียวจูอ่ะดียังเปี่ยวตัวไปมั้ยนานี่อ่ะจังเกดได้
อ่ะที่รู้เลยสู้ว่าอีบ้ามานาเปี่ยวตัวไปมั้ยอีบ้าออกมาสิแล้วอายุเจ้าเนี่ยเป็ดสีพี่แล้วที่เรามาคันได้อ๋อตัวยังสะสะนี่ขึ้นเนี่ยเนเนอีนี่เนี่ยปวดตาหลอกออกมาตัวนานี่เลยไอ้ตะเชิงลงนานี่เลยตะชู่ส่วนลาเนี่ยเน่นๆเราฉีกจานี่เลยอ๋ออีโลเลยไม่อยากรู้สุบซวยท้าสู้ขึ้นนี่เลยตะเชิงลงมาคันได้อ๋อทุกสิ่งอึดจีนี่กูขึ้นมาแล้วขึ้นเลย อาจารย์หมูรู้ไอ้นาราจังนาอภิเนี่ยเอาลูกตะตาเอาลูกโยคะผิดกะจ้ามามีเนี่ยกุตะเกวหมดแล้วนอกเสร็จได้ปฏิญาณอะไรผิดแต่ดีแกอ่ะก็ยีวนาวไปกิริยาปูถ่วนน่ะว่ะเออส่วนนาเจตนานี้แหละนารารู้นีรารู้แหละปูจาได้เปลี่ยนเลยผิดแต่ดีนอกถ้าปฏิญาณตะคู่เปลี่ยนสิแกไอ้อ่ะก็ยีวนี่อ่ะกุขันธ์ตะเนียรู้ตะเนียไว้ผิดอ่ะอุมายินบัดสู้ยินบัดปองรู้ปองแล้วสู้แล้วไอ้หลูไว้ผิดอ่ะไอ้หลูမျိုးမဟုတ်ပဲね
เนี่ยแน่หมดตะชานี่อ่ะตะชาอินทรีย์เปลี่ยนน่ะแหละผิดแต่ดิผิดတော့เน่ไอ้แม้อุทุสิเพียงคู่ขันอาตะชานี่เลยหลูนี่มาผิดแต่ดิโอเคเสียอะแล้วดิซ้อๆซีๆตีพี่แล้วกูตาไหนเนาะก้าวลงเสียอะแล้วกูตาหมู่บายังไม่รู้สิเลยก้าวน่ะก็ตัวยีก้าวไวรัสสู้ผิดแต่ด้วยจอมหมดโลไวรัสสีซ้อๆซีๆตองเองผิดแต่กาลาดูเลยเนียนๆเลี้ยเปี่ยวเดด่าๆเลยตื่นไม่จำอูอะก็ไม่ได้เห็นนอกถ้าปูวนน่ะอีกก็ตื่นไม่ผิดอู ဒီလိုရေကြောက်ပြင်အဲ့မှာနောက်ထပ်ပဲကြီးရပိုးဝင်နေတယ်ဆိုရင်တော့ပတိစီဝစီးတွေပဲကျွဲပြီးတော့တုံးရတာလည်းရှိတယ်။နောက်တိတ်နာနေတယ်ဆိုရင်ရေကဲဝုတ်ကတ်တာတို့ကဲကဲပြောက်စီးတွေပြီးတာတို့အဲ့လိုမျိုးတွေလည်းတုံးရတယ်။အဲအဲ့ဟာတဲ့နည်းနည်းပူနာတဲ့ရောင်ရမ်းမှုနဲ့အယမ်းများတဲ့ဆိုရင်တော့ဘော်ဒီဆုံးစီးတွေကဲကဲပြောက်စီးတွေအဲ့ဒီဒီပရက်ရှာမှုခေါ်တဲ့စိတ်ကြဆန့်ကျ
ဖြစ်တဲ့အတွက်ကြောင့်မလို့တခြားဥမာနာစီချောင်းစုတွေသူများတွေဇီရတဲ့ကူးတတ်တဲ့အတွက်ကြောင့်မလို့လူများရှိတဲ့နေရာမှာမနေဘူးအိမ်မှာနားနေနေနေမယ်ရတဲ့တပတ်လောက်ပေါ့နော်တပတ်ဆယ်ရက်လောက်လုပ်ပြီးလို့ဆိုရင်တော့ကောင်းပါတယ
်ဟုတ်ကဲ့ဆရာဒီကူးတတ်မှုပြီးတဲ့အခါမှာဒီအမာရွတ်ကြံတဲ့အနေထား
အမာရွတ်ကြံနေတယ်အဲ့ဒါကဟိုဖြစ်လို့ဖြစ်မှမသိဘူးဒါမှကူးတာနောက်ကြတယ်ဒါမှကူးတော့ကူးတယ်ရေုံသေးတွေပါတွေမတောင်းမိဘူးဒါမှမဟုတ်နောက်ဟိုပိုးဝင်တာဖြစ်တယ်အဲ့လိုမျိုးနောက်ဆက်တွဲပြဿနာတစ်ခုခုဖြစ်တယ်ဆိုရင်တော့အမရွတ်ကြံတတ်တယ်ဗျနောက်ခုခံအားကြနေတဲ့လူတွေအသက်ကြီးတဲ့လူတွေကလည်းအမရွတ်ကြံလေးရှိတယ်ဗျ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရွေးကောက်ပွဲတွေစတင်ခဲ့ပြီးနောက်ပိုင်းဦးသိန်းစင်အစိုးရဖွဲ့စည်းခြင်းကစလို့နိုင်ငံသားကူညီထောက်ပံ့မှုတွေတိုးလာပါတယ်။အလကားရတဲ့ထောက်ပံ့မှုတွေရှိသလိုအတိုးသက်တာတဲ့ချေငါမှုတွေကလည်းရှိတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခပဲပြဿနာကြောင့် NLD အစိုးရကိုနိုင်ငံသားမှဝေဖန်နေကြပြီမြဲဂျပန်ကတော့ယုံကြည်တယ်လို့ပြောပြီးဒုက္ခပဲပြန်ခေါ်ယူရေးအတွက်ဒေါ်လာ3,000,000,000မကြာမီကအလကားပေးလိုက်ပါတယ် ရခိုင်ပြည်နယ်အတွက်နောက်ထပ်ဒေါ်လာတန်း20ပေးဖို့လည်းစဉ်းစားနေတယ်လို့ဆိုပါတယ်။ပြုပြင်ပြောင်းလဲမှုတွေလုပ်တာကြောင့်နိုင်ငံခြားကူညီထောက်ပံ့မှုအများဆုံးရတဲ့နိုင်ငံစည်းရင်းမှာမြန်မာပါဝင်လာပါတယ်။ပြည်ပထောက်ပံ့မှုမှာအလကားပေးတာမျိုးရှိသလိုအစပိုင်းမှာဆက်စရာမလိုပဲနောက်ပိုင်းကျမှအတိုးနည်းနည်းနဲ့ပြန်ဆက်ရတာမျိုးလည်းရှိပါတယ်။နိုင်ငံတနိုင်ငံကအခြားတနိုင်ငံကိုငွေချေးပစ္စည်းကရိယာနဲ့အတတ်ပညာပေးတာကိုနိုင်ငံခြားသို့မဟုတ်ပြည်ပထောက်ပံ့မှုလို့ခေါ်ပါတယ်။တတိဆိုရင်တော့အစိုးရတစ်ခုကအခြားအစိုးရတစ်ခုကိုထောက်ပံ့တာပါပဲ။ထောက်ပံ့မှုလက်ခံတဲ့နိုင်ငံမှာလုပ်ကိုင်နေတာတွေကိုသဘောကျလို့ထောက်ပံ့တာရှိတယ်လို့ဩဇာညောင်းခြင်းလို့ထောက်ပံ့တာလည်းရှိပါတယ်။ဆင်းရဲလွန်းလို့လူသားချင်းစာနာထောက်ထားတဲ့အနေနဲ့လည်းကူညီထောက်ပံ့တာရှိပါတယ်။ထောက်ပံ့မှုတွေများလာတာမို့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနသစ်ကိုမကြာမီကဖွဲ့စည်းလိုက်ရပါတယ
်။လွတ်လပ်ရေးရပြီးချိန်ကစပြီးအခုချိန်ထိမြန်မာပြည်ကိုထောက်ပံ့ကူညီနေတဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မှာအင်္ဂလိပ်ကိုလိုနီမြန်မာပြည်ကိုဂျပန်ကကျူးကျော်တိုက်ခိုက်ခဲ့လို့ဆုံးရှုံးပျက်စီးရတာတွေကိုရောကြီးပေးတဲ့အနေနဲ့ဂျပန်ကထောက်ပံ့တာပါ1955ကနေ1965ထိ10နှစ်တာကာလမှာဒေါ်လာတန်း250ထောက်ပံ့ခဲ့ပါတယ်။စီအစိုးရလုပ်ရက်ကိုမကြိုက်လို့အခြားနိုင်ငံနဲ့အဖွဲ့အစည်းတွေကထောက်ပံ့မှုကိုရပ်လိုက်ပေမဲ့ဂျပန်ကတော့အနည်းချင်းဆက်လက်ထောက်ပံ့ခဲ့ပါတယ်။ရည်ရွယ်ချက်ကဂျပန်ကုမ္ပဏီတွေအလုပ်ရဖို့ဖြစ်ပါတယ်။အဲ့ဒီအချိန်မှာတရုတ်ဝင်လာပါတယ်။ပထမဦးစွာ1997မှာဒေါ်လာ6သန်းဗမာစီအစိုးရကိုအလကားပေးပါတယ်။နောက်တော့အတိုးမယူဘဲဒေါ်လာ6သန်းထုတ်ချေးပါတယ်။1998ခုနှစ်ကစပြီး10နှစ်အတွင်းတရုတ်အစိုးရကမြန်မာအစိုးရကိုဒေါ်လာ24သန်းအလကားပေးပြီးတန်း480ကိုအတိုးနည်းနည်းနဲ့ချေးခဲ့ပါတယ
်။မြန်မာပြည်ကိုနိုင်ငံခြားကထောက်ပံ့တာနဲ့ပတ်သက်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကအစည်းအဝေးခန်းစားအမျိုးမျိုးရေးသားထုတ်ဝေပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကအေရှားဖောင်ဒေးရှင်းသုတေသီတောမတ်စ်ကာရေးသားပြုစုတဲ့အစီရင်ခံစာထွက်လာပါတယ်2016ဇွန်လက2019ဇွန်လအထိမြန်မာနိုင်ငံမှာတွေ့ဆုံမေးမြန်းလေ့လာပြီးရေးသားထားတာပါပဲ Understanding Aid to Myanmar Since 2011ဆိုတဲ့စာရန်ဖြစ်ပါတယ်ဦးသိန်းစင်အစိုးရတက်လာခြင်းကစပြီးမြန်မာပြည်ကိုကူညီထောက်ပံ့မှုများလာပုံကိုရှင်းလင်းတင်ပြထားတာပဲဖြစ်ပါတယ်ထောက်ပံ့ကူညီနိုင်အောင်မြန်မာအစိုးရဆက်ရမယ်အကျွေးတွေကိုအထိုက်အလျောက်ပြည်လည်အောင်လုပ်ဖို့လည်းလိုပါတယ
်။ဦးသိန်းစိန်အစိုးရတက်လာချိန်မှာအပြည်ပြည်ဆိုင်ရာကိုပေးဆက်ရမယ်ကျွေးမီကဒေါ်လာတန်ပေါင်း1000ကျော်ရှိနေပါတယ်။ဒီကိစ္စကိုအရင်ရှင်းနိုင်မှနောက်ထပ်ခြေငားနိုင်မှသို့မဟုတ်ထောက်ပံ့နိုင်မှဖြစ်ပါတယ်။မြန်မာကျွေးပြဿနာမှာဂျပန်ကအဓိကနေရာကနေပါဝင်ပါတယ်။ဒေါ်လာတန်း9440ကိုဂျပန်ကပြန်မတောင်းပဲရှော့ပစ်လိုက်ပါတယ်။နော်ဝေးကလည်းဒေါ်လာတန်း900ကျော်ကိုရှော့ပစ်လိုက်ပါတယ်။ဂျပန်နဲ့နော်ဝေးရဲ့ကောင်းမှုကြောင့်ပေးဆက်ရမယ့်ကျွေးမီ90ရာခိုင်နှုန်းလောက်ပြေပြောက်သွားပါတယ်။ကြန့်ရှိနေတဲ့အကျွေးကိုတော့15နှစ်အတွင်းတစ်ဖြည်းဖြည်းပြန်ဆက်ဖို့စီစဉ်လိုက်ပါတယ်။ဦးသိန်းစိန်အစိုးရကိုဒေါ်လာတန်း2200ဂျပန်ကထပ်ချေးပြီးကမ္ဘာ့ဘဏ်ကတန်း920အာရှဖွံ့ဖြိုးရေးဘဏ် ADB ကတန်း950ကျော်အတိုးနည်းနည်းနဲ့ထပ်ချေးပြန်ပါတယ်။
နောက်တော့ဥရောပနဲ့အမေရိကန်ကလည်းထောက်ပံ့ချေငားလာကြတဲ့အတွက်2015ရောက်တော့အလူရှင်အဖွဲ့အစည်း40လောက်မြန်မာပြည်မှာအလုရှုပ်နေတာတွေ့နိုင်ပါတယ်။ကူညီထောက်ပံ့မှုဒေါ်လာတန်ပေါင်း 14,000 ရာယီတက်မှတ်ထားတဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒေါ်လာတန်ပေါင်း 10,000 ကျော်ကိုထောက်ပံ့ချေငားနိုင်ခဲ့ပါတယ်။ NLE အစိုးရတက်လာတဲ့အခါမှာထောက်ပံ့ချေငားမှုတွေအရှင်းအဟုန်နဲ့တိုးပွားလာမယ်လို့မျှော်လင့်ကြပြီးမြင်တယ်လို့ဖြစ်မလာပဲဦးသိန်းစိန်အစိုးရပုံစံအတိုင်းဆက်သွားနေတာတွေ့ရပါတယ်။ငါးနှစ်အတွင်းဒေါ်လာတန်း8000ထောက်ပံ့မှု2016မှာဂျပန်ကကတိပြုပါတယ်။ပြည်ပကူညီထောက်ပံ့မှုကိုတိရောက်စွာအသုံးပြုနိုင်ဖို့မြန်မာအစိုးရဘက်ကရောအလူရှင်နိုင်ငံတွေကရောစီမံခန့်ခွဲမှုတွေပြုပြင်ပြောင်းလဲလာကြပါတယ်။အစိုးရနဲ့အလူရှင်အဖွဲ့အစည်းပူးတွဲလုပ်ကိုင်နိုင်ရေးအတွက်လုံမီးလုံထုံးတွေပြုပြင်လာပါတယ်။ဒါကြောင့်မို့NLD အစိုးရဟာဦးသိန်းစိန်အစိုးရနဲ့ကွဲပြားချမ်းသာတဲ့နီလန်းကိုလိုက်မလားဆိုတာစောင့်ကြည့်ရမယ်လို့တောမတ်စ်ကားကဆိုပါတယ်ခင်ဗျာ
။ဦးအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတော့
တိုင်းသားဒေသတွေကအဖြစ်အပျက်တွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS အနေနဲ့ကလေးစစ်သားအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့တာဝန်ရှိသူတွေကပြောပါဗျ။23ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇွန်လကုန်မှကျင်းပဖို့ရထားတယ်ဆိုတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းချက်တွေကိုကြားကြရမှာပါ။
ကျမမိကလျာမွန်ပါရှင်။တရင်တွေကိုနိုင်ကွန်းအင်းနဲ့သူတင်ဆက်ပြီးသွားမှာပါ။ကလေးစစ်သားအုံပြုမှုပပျောက်ရည်အတွက်ကုလသမဂ္ဂနဲ့လက်သွဲဆောင်ရွက်ဖို့အသည့်ဖြစ်နေတယ်လို့လဲတောင်ပိုင်းရှမ်းပြည်တမတော် RCSS SSA ကပြောဆိုလိုက်ပါတယ်။မြမအစိုးရတမတော်အပါဝင်တိုင်းရနာလက်နက်ကင်တပ်ဖွဲ့မှကလေးစစ်သားစုဆောင်အုံပြုမှုတွေတော်တော်များများရှိနေသေးတယ်လို့လဲမေလနှောင်းပိုင်းကကုလသမဂ္ဂကနေသတင်းထောက်တွေကိုဝေဖန်ထောက်ပြခဲ့တဲ့အပေါ် RCSS SSA ကနေတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတမတော်နဲ့တိုင်းရနာလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားများပြားရှိနေတဲ့ကြောင်းကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလအထူးကိုယ်စားလှယ်ဗာဂျီနီးယားကမ်ဘာကပြောဆိုခဲ့ပါတယ်
တနစ်ကြော်ကြာရန်နာခရတဲ့ပြည်တော်စုငင်းချင်းရင်ညီလာခံ23ရာစုပင်လုံတတိယကျင်းစီဝေချင်းပါမဲ့ရက်ကိုစုံလ30ရက်နေ့မှာကျင်းပဖို့အကြံပြင်းရထားတယ်လို့ပုံအမျိုးရလူမျိုးရေးဖွဲ့ချုပ် BNL လို့နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်ပြီးကြတဲ့မေလ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့အစိုးရတပ်မတော်နဲ့စိုင်းစားလက်နက်ကန်အဖွဲ့တွေအလို့သဘောတွေ့ဆုံမှုမှာအစိုးရအနေနဲ့စုံလ30ရက်နေ့ကိုမကျော်လွန်စေလိုကြောင်းသို့မှာ2018ခုနှစ်အတွင်းကြံနေတဲ့အဲ့ဒီ6လမှာပြည်တော်စုငင်းချင်းရင်ညီလိုက်ခံနောက်ထပ်တစ်ကြိမ်ဆက်လက်ကျင်းပဖို့အချိန်ရနိုင်မှာဖြစ်တယ်လို့ဘူမူကြီးခေါက္ကာကပြောပါတယ်။ NC လက်မှတ်ရေးသူခဲ့တဲ့တိုင်းဒေသလက်နက်ကန်ဖွဲ့၈ဖွဲ့နဲ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခြင်းနဲ့ RCSF ပြုလုပ်တဲ့လူစုတွေ့ဆုံပွဲကိုတပ်မတော်ကနေတားဆီးခြင်းပြုလုပ်ခဲ့တဲ့အတွက်ပြည်တော်စုငင်းချင်းရင်ညီလိုက်ခံတနစ်ကျော်ရနာထားရတယ်လို့လည်းပြောပါတယ်။
ကရင်ပြည်နယ်ဖားဝန်ခရိုင်ဘက်မှာလမ်းဖောက်နေတဲ့အစိုးရတပ်ဖွဲ့ချုပ်ပြန်လည်ရုတ်သိမ်းသွားခဲ့ပြီမြေလယ်မူဘလော့ဒေတာကတပ်စခန်မရုတ်သိမ်းလို့ရွာ6ရွာကရွာသားတထောင်ကနေရမပြန်ရသေးဘူးလို့လည်းနယ်မြေခံ KNU တပ်မှုတွေကပြောပါတယ်။ပြီးခဲ့တဲ့မလဆန်းပိုင်းကခေးပူနဲ့လယ်မူဘလော့ကြားတပ်တော်ဘက်ကလမ်းဖောက်မှုကြောင့် KNU တပ်မဟာ9အကြာနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလယ်မူဘလော့ဒေတာကရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေခဲ့ကြရပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ KNU တပ်ကြားတိုက်ပွဲမဖြစ်ပွားတော့ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့လည်း KNU တပ်မှုဗိုလ်မှူးစောကလည်တို့ကပြောပါတယ်
။ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်မှဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရကနေစွန့်ခွာပြီးတခြားကျေးရွာကိုထွက်ပြေးသိမ်းရှောင်နေကြတဲ့စစ်ဘေးချောင်းចောင်းသားចောင်းလူတွေဟာကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတဖွဲ့ကသွေးမှုကိုကျော်အောင်ကပြောပါတယ်။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်လက်ဝါမြို့နယ်ကုံမြင့်ကျေးရွာကလူဦးရေ334ဦးပြီးတောင်ကျေးရွာကလူဦးရေ90ဦးကုချောင်းပြားကျေးရွာကလူဦးရေ92ဦးတို့ဟာနိစရာကျေးရွာတွင်ထိုက်ပြီးခုလုံနေရဆဲဖြစ်ပါတယ်အဲ့ဒီစစ်ဘေးရှောင်တွေထဲမှာចောင်းသားចောင်းသူအများပြားပါဝင်နေပြီလက်ရှိကုံမြင့်စစ်ဘေးရှောင်ထဲမှာចောင်းသားចောင်းသူဦးရေ98ဦးပြီးတောင်ရွာမှာ18ဦးနဲ့ကုချောင်းပြားရွာမှာ20ဦးရှိနေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတစင်းရသိရပါတယ်
ရခိုင်ပြည်နယ်ပဂတိချင်းတွေနဲ့ပတ်သက်ပြီးလူမှုကွန်ရက်ဆန်မျက်နှာမှာရေးသားခဲ့တဲ့ရံပြဲမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသားမောင်ဦးကိုဆက်သွယ်ရေးပုံမှ66ကကြီးနဲ့ဖန်စီစစ်စေးခွေပြုဖို့ပြည်နယ်စုရကလှုပ်တော်ဥက္ကဋ္ဌတန်းတောင်းဆိုထားပါတယ်။ဦးသားမောင်ဦးဟာသူ့ရဲ့လူမှုကွန်ရက်ဆန်မျက်နှာမှာတိုင်းနယ်ပြည်နယ်14ခုမှာရခိုင်ပြည်နယ်ဟာပညာရေးအနိုင်ကျဆုံးစီးပွားရေးအနိုင်ကျဆုံးပြည်နယ်စုရကိုပြည်သူများမကြိုက်ဆုံးလမ်းများမကောင်းဆုံး တရားစာသာအပေါ်များဆုံးတဘာဝတံငွေအထွတ်ဆုံးဆိုပြီး2018တက္ကသိုလ်ဝင်နှုန်းအောင်စင်းရာဂိုင်းနှုန်းနဲ့ပူးတွဲရေးသားခဲ့တဲ့အတွက်ဒီလ3ရက်နေ့မှာပြည်နယ်ပြည်အရေးမှုယုံဒုတိယညွှန်ကြားရေးမှူးဦးစိန်ထွန်းလှကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှာ66ကြီးနဲ့စစ်တွေမျိုးအမှတ်တရေးစခန်းမှာတရားစွဲဆိုထားတာဖြစ်ပါတယ်
အခုဆက်သွယ်မြင်းမြန်းချက်နဲ့တည်င်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ21ရာစုပင်လုံညီလာခံတတိယအကြိမ်ကိုဇွန်လ9ပိုင်းလောက်မှာကျင်းပဖို့အစိုးရဘက်ကရက်ရွှေ့လိုက်ပြီးဖြစ်ပါတယ်အစိုးရနဲ့တက်မတော်ဘက်ကဖြစ်စေခြင်းနဲ့စန္ဒနဲ့တိုင်းရင်းသားတွေဘက်ကလိုလားတောင်းတနေတာတွေထပ်တူကြပြီလားဘယ်
အခြေအနေရှိနေပါတယ်ဆိုတာသိရအောင်ငင်းချင်းရေလုပ်ငန်းစဉ်စတင်ကြတဲ့ကပါဝင်လာတဲ့ပြည်ထောင်စုအင်စတီကျုတ်ဒါရိုက်တာလည်းဖြစ်အာစီအက်အက်စ်အေးရဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဦးခွန်ဆိုင်ကိုကျွန်မနန်းဟောင်းကနေတွေ့ဆုံမေးမြန်းရမှာအခုလို့စပြောပါတယ်တနည်းကြော်ကြလာပြီဖြစ်တဲ့တစ်ဆူမှုကြီးကိုသူတို့ကြော်လွှမ်းနိုင်ဖို့ကြိုးစားခဲ့တာเนาะအချင်းချင်းပေါ့เนาะသို့တော
မရတာကတော့အရင်ဆုံးကတော့ဒီလူမှုရေးတို့စီးပွားရေးတို့မြေယာနဲ့တယံဇာတ်ပစ္စည်းများစီမံခန့်ခွဲရေးတို့ကိုအရင်ဆွေးနွေးလုပ်မယ်လို့မျှော်မှရပါတယ
်လုံခြုံရေးကောင်းစင်နဲ့ပတ်သက်ပြီးတော့ကအများကြီးဆွေးနွေးရအောင်မယ့်အခြေအနေရှိပါသလားရှင
်ကျွန်တော်တို့ NCA နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်တော်စုတတ်မတော်ဖွဲ့စည်းရေးရဆွေးနွေးဖို့ဆိုတာပါပါတယ်တစ်ဖက်ကလည်းတတ်မတော်ကနေပြီးတော့မှတိုင်းပြည်တစ်ခုထဲမှာတတ်မတော်တစ်ခုဒီရှိသေးဆိုပြီးတော့မှတောင်းဆိုထားတယ်ဒီနှစ်ဖက်ရဲ့တောင်းဆိုချက်ကပေါင်းစပ်ဖို့လိုပါတယ်တကယ်လို့ဟိုတခွီးတော်တတ်မတော်ဖြစ်ရေးဆိုပြီးတော့မှအခုရှိသေးတတ်မတော်ကိုတွားပြီးတော့မှတခါလေဝင်ရမယ်ဆိုလို့ရှိရင်တော့ဒါကဒီ EEO တွေဘက်မှာအခက်အခဲရှိပါတယ်ဒီပြည်ထောင်စုတတ်မတော်အသက်ဖွဲ့ရမယ်ဆိုလို့ရှိရင်လည်းအခုဒီစဲတတ်မတော်ကလုံးဝအခုလုံးလုံးစဲကတော့လက်မခံနိုင်သေးတဲ့အခြေအနေရှိနေတယ်လို့ကြားသိရပါတယ
်ဒီအချက်လက်တွေညှိနှိုင်းပြီးတော့မှအစ်မနဲ့ပြည်ထောင်စုတည်ဆောက်နိုင်ဖို့ဘယ်လိုဝေဖန်သုံးသပ်ပြောဆိုလိုပါတယ်လဲရှင
်ကျွန်တော်တို့အခုအခြေအနေကကျွန်တော်တို့လွယ်ကူတဲ့ကိစ္စတွေကိုအရင်ဆွေးနွေးပြီးတော့မှနောက်မှအခက်အခဲဆုံးပြဿနာကိုလာဆွေးနွေးတော့ပိုကောင်းပါလေအဲ့လိုမျိုးအကြံပြုတယ်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ADP နဲ့မွန်အမျိုးသားပါတီ MNP မြို့နယ်ခြေရွာအဆင့်ပါတီဝင်တွေဟာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာဝေါ့ခ်ရှော့ပ်တင်ဒန်းတွေအတူတက်ရောက်ကြသလိုချစ်ကြည်ရင်းနှီးမှုတွေရရှိပြီးမွန်နှစ်ပါတီပေါင်းစည်းရေးမှာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာပါတီဝင်တွေကပြောပါတယ်မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်
မွန်နပါတီပူပေါင်းပြီးမူတော်မြွနဲ့မွန်မျိုးသားပါတီရုံးခန်းမှာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်ဒန်းကိုမေလကုန်လမှနှစ်ရက်တာကျင်းပခဲ့ပြီးမြို့နယ်ကြီးရွာစီပါတီဝင်80ဦးခန့်တက်ရောက်ခဲ့ပါတယ်။အခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်ဒန်းအတွင်းမှာနှစ်ဖက်ပါတီလူငယ်ချင်းခေမင်းခွေရရှိခဲ့တယ်လို့လည်းမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP မူတော်မြွနဲ့မွန်မျိုးသမီးရေးရတာဝန်ခံမိသစင်သွေးကပြောပါတယ်။
ဒီနှစ်ပါတီတွဲဆောင်ရေးမှာမတို့ဖျော်လိထားတဲ့ပေါင်းစည်းရေးဆိုတဲ့ပေါင်းကူကြရားတွေပေါ့နော်အဲ့ဒါအောင်မြင်လို့မတို့ယုံကြည်က
ြအခြားသောမြို့နယ်တီးတီးတွေမှာအလားတူခြေခံဖက်ဒရယ်တင်နန်းတွေကိုပြုလုပ်ပေးနိုင်ရင်ပါတီပေါင်းစည်းရေးပိုမိုမြန်ဆန်လိမ့်မယ်လို့သူကဆိုပါတယ်အောက်ခြေလူငယ်ချင်းရင်းနှီးမှုရရှိလာတာဟာပါတီပေါင်းစည်းရေးအတွက်ရင်းနှီးလာတဲ့အတွင်းဆောင်းလာပြီးလို့ထင်မြင်ကြောင်းဝူတော်မြို့နယ်မွန်မျိုးသားပါတီ MNP လုံမှုဆောင်အဖွဲ့ဝင်မိလှလှရည်ကအခုလိုဆိုသွားပါတယ်
အမအမျိုးမဆုံးကြုံလာခဲ့ရဘူးလေအားလုံးကဟိုဘောလုံးကြီးကြီးရဟိုအမနေနေနေပါတော့ဒီရှေးသူစီရင်ပါတီအပေါင်းဟိုကညီဆက်မလို့မချင်တော့ပါနော
်ဒါအပြင်နှစ်ဖက်ပါတီပေါင်းစည်းရေးကိစ္စကိုလာမယ့်ဇွန်လပထမပတ်မှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းထားပြီးဖြစ်တယ်လို့လည်းသက်ဆိုင်ရာပါတီတာဝန်ရှိသူတွေကပြောပါတယ်မွန်ပါတီတွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းလာတာဟာပေါင်းစည်းရေးအတွက်ကောင်းတဲ့လက္ခဏာတစ်ခုလို့လဲဖက်ဒရယ်တင်နန်းဖွဲ့အကြံပေးသူမင်းချမ်းထွိုက်ကအခုလိုပြောသွားပါတယ
်သူတို့အချင်းချင်းထိတွေ့မှုပို့ပြီးတော့အခွင့်အလမ်းတွေပွင့်လာတာပေါ့ ဟိုလက်တွေ့ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေမြင်လာရတယ်။အချိန်တော့ဆိုရင်တော့ဟိုပေါင်းမလို့ပြောပြီးတော့လှုပ်ရှားမှုတွေမတွေ့ရဘူး။အခုဆိုရင်တော့အစီအွေတွေမှာအတူတူတက်တာတော့တွေ့လာတယ်။ဆိုချင်တာကဟိုသူတို့နိုင်ငံရေးရသဘောတူတဲ့အချက်လက်တွေပါတွေဆိုတော့သူတို့ခေါင်းဆောင်တွေချင်းချင်းတွေ့တာရောရှိမှာပေါ့လေနော်။ဒါပေမဲ့သူတို့ချင်းချင်းတွေ့ဆုံမှုပဲပို့ပြီးတော့ခြေလမ်းစိတ်လာတာပေါ့။အဲဒီတော့ကျွန်တော်ကတော့ဟိုကောင်းတယ်လို့မြင်တာပေါ့နော်။
ဒီတင်နန်းကိုမွန်ပြည်နယ်ခြေဆိုင်မွန်လူထုဆောင်ရနဲ့ဖွဲ့တဲ့ကြံပေးဖွဲ့ FTT မှာဖွဲ့တဲ့ရေးရကျွမ်းကျင်သူတွေဖြစ်ကြတယ်။ Consultant ဆရာမင်းချမ်းထွန်း ဆရာဆိုင်စင်မင်းအေးနဲ့ဆရာဆလိုင်းရှိုင်းထွန်းတို့မှတင်ကြားပို့ချခဲ့တာဖြစ်ပါတယ်ရှင
်။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ။
တောင်ပိုင်းရှမ်းပြည်တမတော် RCSS SSA အနေနဲ့ကလေးစစ်သားသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်သွဲသွားမယ်လို့ဆိုပါတယ်။တနစ်ကျော်ရနာခဲရတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယကျင်းစည်းဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့ရထားပါတယ်။
တော်ဒရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပအစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင
် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလာပဲဖြစ်ပါတယ်ခင်ဗျာလာမယ့်စနေနေ့ဗီဒီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲသိပေးကြပါတယ်
တော်ရရှင်များရှင်မချသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစ်စည်းဝါးတွေအများအများဖန်ဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစ်စည်းဝါးနှိမ်နင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရစ်စည်းဝါးမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖန်ဆီးနှိမ်နင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရစ်စည်းဝါးတိုက်ဖျက်ရေးမှာထိထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရစ်စည်းဝါးတိုက်ဖျက်ရေးဘာတွေအားနည်းချက်တွေရှိနေလဲ။တိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ24-32-39တို့မှာဖမ်းယူနိုင်နေပါတယ်။အခုတော့ဂျန်နေသေးတဲ့အချိန်တော်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းတို့ရှင်းသတင်းပတ်တဲ့သပိုင်းဝင်တွေ့ဆုံမှုရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီနေ့အင်ပီရိုမှာအမေရိကန်သမ္မတနဲ့တွေ့ဖို့ရှိပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့တနအိကျတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲတည့်ကျင်းပဖို့လည်းစီစဉ်ထားကြတာပါ။သမ္မတထရန့်ကတော့မြောက်ကိုရီးယားနဲ့ကုန်သွယ်ရေးကိစ္စမြောက်ကိုရီးယားအရေးကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးမယ့်အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ကနေဒါနိုင်ငံမှာဒီသတင်းပတ်ထည်ကျင်းပမဲ့ဆက်မှုထက်သည့်ခုနှစ်နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေအပေါ်မဟာမိတ်တွေရဲ့ဝေဖန်မှုတွေကြေညာနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမယ်ကြောင်းသမ္မတရဲ့ထိပ်တန်းစည်းဝေးရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ်။ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအတွက်အခက်အခဲမရှိနိုင်တဲ့ကြောင်းအမျိုးသားစည်းဝေးကောင်စီညွှန်ကြားရေးမှူးလယ်ရီကတ်လောကပြောဆိုလိုက်တာပါ။အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ CTE ကိုတခတ်မှုတွေဖိရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားဤရနိုင်ငံနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုပ်သမား9000ခွဲလောက်ရှိတဲ့ CTE ကုမ္ပဏီကဒေါ်လာ10,000ပေးဆောင်မှုဒေါ်လာ3,400အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘုတ်ဖွဲ့တစ်ခုလုံးအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးရော့စ်ကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံမှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းရေးအတွက်ဖြေရှာမှာတာလီဘန်တပ်ဖွဲ့တွေပါဝင်လာအောင်ကြိုးပမ်းတဲ့အနေနဲ့ရှေ့တိမ်ပတ်အင်္ဂါနေ့ကဆက်လို့ဇွန်လ20ရက်နေ့ထိအစိုးရတပ်ဖွဲ့ဝင်တွေတစ်ဖက်သက်ပြစ်ခတ်ရဆဲမဲ့အကြောင်းသမ္မတအရှရက်ကာနီကကြေညာပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်ကလည်းသမ္မတရဲ့တာလီဘန်တွေပေါ်ပြစ်ခတ်ရဆဲရေးကြေညာချက်ကိုလေးစားလိုက်နိုင်မယ်အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုပြီးတော့ကြိုဆိုလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းကိုကိုအောင်လင်းပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vasco Volarek ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလိုမီတာ25-32-51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သွားရရှင်နေအားလုံးဘေးဘေးအဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome.